အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့လည်းကအစ်ကာဘလီဝကျောင်းအပြင်ဘက်မှာတနင်္ဂနွေနေ့ကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အာဖဂန်အရသား9ဦးနဲ့မနေ့တေဆုံးပြီးအနည်းဆုံး4ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကာရီဆိုင်ခိုစီကပြောပါတယ်ကာဘူးလေစင်နာအောက်ကုလတဲ့ IS ခိုရာဇမ်အဖွဲ့အသေးခံဘုံးခွဲသမားလက်ချက်နဲ့ American စစ်သား73ယောက်ပါဝင်လူပေါင်း200လောက်တေဆုံးခဲ့တဲ့နောက်အခုပထမဆုံးချိန်ဖြစ်ဘုံးခွဲအတိုက်ခိုက်ခံရတာပါဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလုပ်တယ်ဆိုတာချက်ချင်းမသိရသေးပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဟာမက်ရဲ့မကြာသေးခင်ကတည်ဆုံးခဲ့တဲ့မိခင်အတွက်ဒီဗလီမာဆူတောင်းပွဲကျင်းပတာကိုပြတ်မှတ်ထားပုံရပါတယ်။ကာတာအခြေစိုက်တာလီဘန်ပြောခွင့်ရဆူဟီးဆက်ရှင်းကတော့ဒီတိုက်ခိုက်မှုဟာမူဂျာဟစ်နဲ့တခြားအပေါင်းပါတွေရှိတဲ့နေရာနဲ့တိုက်ဝေးတဲ့အတွက်သူထိခိုက်မှုတစုံတရာမရှိဘူးလို့ပြောပါတယ်။ဒီဘုံးပေါက်ကွဲမှုကြောင့်ဒဏ်ရာသူတချို့ကိုကာဘူးအရေးပေါ်မှာကုသပေးနေတာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာနဲ့ခူနာခဲတွေမှာပြီးခဲ့တဲ့သတင်းပတ်တုန်းကတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့အရသားတွေဒါဇင်နဲ့ချီတေဆုံးရတဲ့တိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာလို့ IS Khorasan အဖွဲ့ကကြေညာခဲ့တာပါ။